မအစုံမှာရှင်တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတကြောပြန်ပြန့်ဖြစ်လာတဲ့အတွက်ဆိုးမျိုးတော်အပါအဝင်နေရာတော်တော်များများမှာကန့်သတ်ချက်တွေထုတ်ပြန်လိုက်လို့မြန်မာနိုင်ငံသားတွေလည်းအထူးသတိထားနေထိုင်နေကြရတဲ့အကြောင်းကိုပြောပြပေးချင်ပါတယ်တောင်ကိုရီးယားနိုင်ငံထဲမှာဒီသတင်းပတ်ထဲမှာပဲကမ္ဘာကရောဂါ COVID-19 ကိုရိုနာဗိုင်းရပ်စ်နေ့စဉ်ကူးစက်မှုနှုန်းကစံချိန်တင်မြင့်တက်လာနေပြီးဒီဗိုင်းရပ်စ်ကူးစက်မှုကြဲကြဲပြန့်ပြန့်ပြန့်ဖြစ်လာမှာကိုကိုရီးယားပြည်သူတွေကြားစိုးရိမ်မှုတွေပိုတိုးလာတဲ့အတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့ဆိုးမျိုးတော်တဝိုက်သတင်းနှစ်ပတ်ကြာတင်းကျပ်တဲ့ကန့်သတ်မှုတွေလုပ်သွားမယ်လို့ကြေညာလိုက်ပါတယ်။အခုလိုမျိုးတောင်ကိုရီးယားဆိုရရဲ့အထူးသတိပေးကြေညာချက်တွေကျန်းမာရေးလမ်းညွှန်ချက်တွေကိုကိုရီးယားရောက်မြန်မာနိုင်ငံသားတွေအလေးနဲ့ထားလိုက်နာကြဖို့ကိုရီးယားနိုင်ငံဆိုးမျိုးအခြေဆိုင်ကိုရီးယားနိုင်ငံဆိုင်ရာမြန်မာတန်ယုံကအလုသမားတန်ရာရှိဦးစိုးညီညီကတိုက်တွန်းသတိပေးပါတယ
်။ Local Transmission ဆိုတာသူတို့ဒီကိုရီးယားအတွင်းမှာပဲကူးစက်တာအများကြီးတွေ့ရတာပေါ့နော်အဲ့ဒါကြောင့်လဲကိုရီးယားဆိုရကနေနှစ်ပတ်အတွင်းကိုဒီဆိုးအေရီးယားနဲ့ပတ်သက်တဲ့နေရာတွေလူထုတက်တဲ့နေရာတွေကိုမသွားဖို့အတွက်ကိုလဲသူတို့ဒီကိုရီးယားတိုင်းမှာလဲထုတ်ထားလေးကြီးရှိရတာပေါ့နော်အတော့ကျွန်တော်အနေနဲ့ကတော့ဒါလုပ်သားတွေကိုပြောချင်တာအတော့ဒီကိုရီးယားဆိုရကဒီညွှန်ကြားထားတဲ့အတိုင်းလူထုတက်တဲ့နေရာတွေကိုလက်ရှိနှစ်ပတ်အတွင်းမှာပေါ့နော်အလုပ်လုပ်ဖို့သွားမယ်ဆိုရင်တော့မှပဲကျွန်တော်တို့ match တူပေါ့နော်ပြီးရင်လက်စေးပြန်လာတဲ့အခါမှာလက်စေးတာတို့ဒီတတိထားပြီးသွားလာဖို့ပေါ့နော်နောက်တစ်ချက်ကလည်းကျွန်တော်တို့တန်ယုံကနေပြီးတော့ဒီကောင်စီရကိစ္စရက်တွေပေါ့ဗီဇာတက်တန်းတိုးတာ CI ကိစ္စလို့ပေါ့နော်စာလိုက်ကနေပြီးတော့တစင်ပြေဖို့ပေါ့ပေါ့နော်ဒီဘက်ကလည်းလူထုတတ်မှုမရှိအောင်လို့ကြီးညာချက်တွေထုတ်ပြီးတော့ကျွန်တော်တို့လှုပ်ဆောင်ပေးထားတယ်ပေါ့နော
်တောင်ကိုရီးယားနိုင်ငံမှာဒီကနေ့မှလည်းယောဂပိုးကူသူ198ယောက်ကိုအတည်ပြုခဲ့တဲ့အတွက်ကူးစက်သူ100ကျော်ရှိနေတာက4ရက်သတိုက်ရှိနေပါပြီ4လကျော်လောက်ယောဂကူးစက်မှုတွေကြာဆင်းခဲ့ပြီးတဲ့နောက်တကြောပြန်ကူးစက်မှုတွေကြုံနေရတာကြောင့်တောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေလည်းအထူးသတိထားနေထိုင်နေကြရတယ်လို့အင်ချွန်းဒေတာဘူးဖြောင်းမှနေထိုင်တဲ့မြန်မာအမျိုးသမီးဒေါ်မာလာရွှေကပြောပြပါတယ
်ဒီရက်မှာတော့လေဟိုပေါ့ဒီကူးစက်မှုကစပြီးတော့ပေါ့နော်ဆက်ဖြစ်ကြရဆိုရင်မှုကဒီနေ့အချိန်ကြီးစသတိသွားသတိလားတတိယနေရတာပေါ့နော်အခုဒီရက်ပိုင်းမှာဒီဟိုကူးစက်မှုကဒီဖျားချောင်းသုံးခုကနေပြီးတော့ကူးစက်တာတွေလို့နောက်ပြီးတော့အခုသူတို့တွေဟိုပြီးခဲ့တဲ့5ရက်နေ့ကပေါ့နော်ဒီဘက်ကနေလွပြောက်တဲ့နေ့ဆိုပြီးတော့ဆိုးနှံတော်ကြီးကရင်းမြင်တော်မှာသူဆန္ဒပြပွဲတွေလုပ်ကြတယ်ဒီဆန္ဒပြပွဲတွေသွားတဲ့လူတွေဟိုကြီးစားရပေါ့တမိတ်ဌာနမှာစိတ်လာစစ်ပါဆိုပြီးတော့သူတို့မက်ဆေ့တွေကပေါ့နော်ဖုန်းမက်ဆေ့တွေသူပေးနေတာကိုဒါမြင်နေရတယ်ပေါ့နော်ပြီးတော့ပေါ့သူတို့ရှစ်လပိုင်း9ရက်ကနေ13ရက်အထိသူမျိုးနေရဆရာကျောင်းရဲ့နောက်တော့ရုံးရင်းမှာရှိတဲ့ဆရာကျောင်းရဲ့အဲဒီဆရာကျောင်းသုံးခုကိုသွားရောက်တဲ့လူတွေကိုစိတ်အမြဲလာစစ်ပါဆိုပြီးတော့သူတို့ဒီမက်ဆေ့ကနေတော့ဒီလိုခေါ်နေတယ်ဆိုတဲ့သတင်းတွေကတော့တားနေရတာပေါ့နော်သိနေရတာပေါ့ပမာအတိုင်းဝိုင်းမှာလည်းပဲဒီလေးနဲ့တော့သွားလာနေကြတာလို့တွေ့နေရတာပဲ
တကြောပြန်ကူးစက်မှုတွေကြောင့်မလိုအပ်ရင်အပြစ်မသွားကြဘူးလူစုလူဝေးတွေရှောင်ဖို့ကိုလည်းတောင်ကိုရီးယားတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ကိုရီးယားရောက်မြန်မာနိုင်ငံသားတွေကြားမှာလည်းသတိထားပြီးသွားလာနေကြတာတွေ့ရတယ်လို့အင်ချွန်းမှနေတဲ့ကိုရန်နိုင်ထွန်းကပြောပြပါတယ်အဲ့တော
့အချိန်ကတော့မစစ်လောက်တော့မသိဘူးပေါ့ဒါတော့ဒီအချိန်ကတော့အားလုံးကတော့လုံးလုံးချောချောနဲ့ဘာသာစီတက်တာတို့ပြန်ယူဆိုင်တာတို့ပို့ပြီးတော့ပြရပါလိမ့်ခင်ဗျာအခုအချိန်ကတော့ကျွန်တော်ကိုရီးယားနိုင်ငံမှာမြန်မာနိုင်ငံသားတွေကကိုဗစ် -19 နဲ့ပတ်သက်ပြီးကူးစက်မှုဆိုင်ဆိုင်ရတယ်ဆိုတော့ကျွန်တော်တို့လုံးဝမကြားမိသေးပါဘူးဒါလို့လည်းကျွန်တော်တို့ဒီ RDS ဆိုတာချုပ်ချင်းမြန်မာရဲ့ကိစ္စမဟုတ်တဲ့အတွက်ကြောင့်ကိုရီးယားနိုင်ငံရောက်ရှိတဲ့မြန်မာနိုင်ငံသူတွေမြန်မာနိုင်ငံသားတွေအားလုံးအနေနဲ့
အမေရိကန်ပြည်ထောင်စု John Hopkins တက္ကသိုလ်ရဲ့တနင်္လာနေ့ဩဂုတ်လ18ရက်နေ့ထုတ်ပြန်ချက်အရတော့တောင်ကိုရီးယားနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်သူပေါင်း 15,515 ဦးထိရှိနေပြီးသေဆုံးသူကတော့305ဦးထိရှိသွားပြီဖြစ်ပါတယ်ရှင်ကျွန်မစုမွန်ပါ